ကုန်လုံးမောဒါရီယဒီအာယုန်ရလူတော့လူချင်ကြတာပေါ့ဒီအာယုန်တွေကိုမြတ်စွာဘုရားခံစားမှုနဲ့မကုန်နိုင်ဘူးတဲ့ဒီအာယုန်တွေဆိုတာတော့ထိမ့်ချုပ်မှုနဲ့ပဲကုန်နိုင်တာပေါ့အဲဒါကြောင့်ဒီအာယုန်တော့ကိုမလိုက်ရဘူးပေါ့ဒါလောဘဒေါသတွေရဲ့လူနောက်လိုက်ကြရတာပါပဲအဲ့ဒါတွေကိုဖြတ်တောက်ပြီးဒီလာနိုင်တဲ့တတ္တိစွန့်ရည်ဆိုတာနဲ့စွန့်ရည်နဲ့တတ္တိမဟုတ်ပါဘူး
Buddha said, these worldly sensual pleasures are never ending and you're never satisfied with all those worldly sensual pleasures. So you should control yourself and draw a line and make a limit. And Seattle, really appreciate you all here, being here and cutting all those worldly pleasures for at least for a few days.
အာယုံကိုဆိုစိတ်နာကိုမထိနိုင်လို့ဒီအာယုံနာကိုလိုက်ကြပြီဆိုရင်ကောင်းတော့ကောင်းတယ်တဲ့ဘေးတင်အောင်ကောင်းတာပဲတဲ့မြတ်စွာဘုရားကဲပြောလိုက်ပါ
if you follow those if you indulge yourself in the worldly pleasures they bound to get you into trouble so you should draw a limit and he said earlier on it's no small courage for you to be here to sacrifice all thoseFor a short while.
ကံမုံအယုံလေးကဘေးသင့်အောင်ကောင်းတာဆိုတော့ဘာနဲ့တူလဲလို့ဆိုတော့ပြာကြီးပလင်းလိုပဲ။နော်။ပြာကြီးကိုပဲတရဝါကြီးကကြိုက်တယ်။ပျော်စိတ်တွေအိုင်အိုင်ကြိုက်တာပေါ့။နော်ပျော်စိတ်တွေကကြိုက်တော့ဒီပြာကြီးလင်းဖွန့်တာအနမ်းရအနမ်းမရတော့တဲ့ဒီအနမ်းရအောင်လိုက်ရှာပေါ့။အဲ့ရအနမ်းရအဲ့လိုပြာကြီးပလင်းပြာကြီးပလင်းကိုစားလိုက်ပြန်သွားလိုက်စားလိုက်ပြန်သွားလိုက်ပြာကြီးကကောင်းနေတာဟုတ်အဲ့စာကောင်းရင်စာရင်စာရင်စာရင်လည်းနောက်ကြတော့ဘာဖြစ်လဲပြာရည်ပလင်းနဲ့ပဲနှိရတော့တာပဲပြာရည်ပလင်းနဲ့ကိုနှိပြီးဆိုတော့ဒီပြာရည်ကချိုးမှာမချိုးတော့ဘူးဒီပြာရည်လည်းပဲနှိပြီးတည်ကြရတာပဲဒီလိုပဲတဲ့ကံကုံအာယုန်နှိရလည်းပဲဟုတ်လားခုနမြင်ကြနန်းစားပေါ့မျက်စိအာယုန်ကာမကုံနားအာယုန်ကာမကုံရှာအာယုန်ကာမကုံနှာခေါင်းအာယုန်ကာမကုံဒီအာယုန်ကာမကုံတွေနောက်လိုက်ရင်လိုက်ရင်လည်းစတော့ဟုတ်လားပျော်စိမြပြားရည်ကြိုက်တယ်လို့ပေါ့လေနောက်ကြတော့လည်းပဲဒီပြားရည်ထဲမှာနှစ်သေးရတယ်လို့ပဲတဲ့တတ်တော်ရည်ဒီကံကုံအာယုန်ထဲမှာပဲနှစ်သေးရတာပဲတဲ့
Seattle's giving another example of these sensual pleasures. I think probably we find that example more convincing if you're in a tropical country like Burma. We have plenty of ants.Usually the red ants, they like the sweet, so they always after the sweet container. And then Seattle said, it's like a bottle of honey and the ants. They're always looking for some sweet. And when they found a bottle of honey, they would climb and then they eat it. And oh, it's so good. And because they like sweet and they're addicted to this honey, they keep coming and eating the honey until one day they drown in the honey.And when they drown in the honey, it's no longer pleasurable because this is a death trap. So it's the same thing with the worldly pleasure, the things to see, sounds to listen, and good food, good smell, good touch. You're indulging yourself. One day you're bound to get into trouble like the ants drown in the honey.
There you go.လောကအယုံကာမဂုံတွေကင်းတော့မကင်းနိုင်ဘူးပေါ့နေတော့နေကြအသာအယုံသမီးအယုံဇနီးအယုံခင်မအယုံနဲ့နေကြပစ္စည်းအယုံနဲ့နေကြနေတော့နေပေါ့တဲ့ဟုတ်လားဘေးတော့မတင်ညာစီနေပေါ့တဲ့အဲ့ဒါလို့ဘေးစင်ကြားလေးကနေပြီးတော့ခဏဒီကိုထွက်လာခဲ့တယ်ဟုတ်လားတပတ်ထုတ်ဖြစ်တယ်နှစ်ပတ်ထုတ်ဖြစ်တယ်ဆိုတာဒီကာမဂုံအယုံတွေကိုဖယ်ပြီးတော့ဒီအယုံတွေကနေပြီးတော့အန္တရာယ်နေကင်းအောင်တက်ထွက်လာနိုင်ကြတာပဲလို့ဒါကြီးကတန်ဖိုးရှိတော့ထွက်လာခဲ့ခြင်းပါပဲ
Sierra said the worldly pleasure you cannot cut yourself totally from the worldly pleasure there's bound to be some pleasure in life enjoying your family enjoying your social life and your children and you cannot cut altogether when you're in the worldly in the society butjust to draw a limit and not to indulge yourself. And the Seattle said to come here for a short meditation retreat away from all those social pleasure and it is a really precious time, he said. How many days have you been away from the honey bottle, he said.
ပြာရည်ကိုဆန္ဒရှိပြီမယ်လို့တခါကျလူကတော့ဒီမှာရှိပါရဲ့စိတ်ကတော့ပြာရည်ပြန်နေကိုစိတ်နဲ့ပို့ရင်ပို့ထားလို့ဆိုရင်အဲ့ဒါလည်းဆက်ကအဲ့ဒါတည်ယူတော့ဆက်ရမှာပဲလူကတော့ပုံကတော့ပြာရည်ပြန်နေဝေးနေပါတယ်ဟုတ်လားစိတ်ကဝေးချင်မှဝေးတတ်တယ်စိတ်ကပြာရည်ပြန်မှာပဲထားရနေတာမျိုးကြုံတတ်ပါတယ
် Sarah said just to be careful that your body is here bodily here but your mindmight be with the honey jar and just don't let that happen.
အဲဒီတော့ခုနလိုမှတ်စိတ်နဲ့အာယုံနဲ့ကတက်အောင်မှတ်နိုင်ပြီဆိုရင်တမာကြီးတည်းအားကောင်းလာအားကောင်းလာတယ်ဆိုကြပါစို့ဆယ်ရက်တစ်ပတ်လောက်ဆိုရင်ကိုပဲတကယ်စူးစူးဆိုင်ဆိုင်မှတ်မယ်လို့ဆိုရင်အတော်တန်ကောင်းတဲ့တမာကြီးတည်းရနိုင်ပါတယ်အဲဒါဆိုရတဲ့တမာကြီးဟာတခြားအာယုံတွေကဘလောက်ပဲကောင်းကောင်းဒီတရားအယုံကောင်းတဲ့အကောင်းမျိုးကိုမှတ်မိနိုင်တဲ့အဆင့်ပါပဲလို့
If you practice properly, if you put a real good effort and try to develop the concentration, you can achieve or attain certain level of Dhamma experience even within this short period of meditation retreat, which would be much, much superiorthan the sense of pleasure and enjoyment.
Longa ayon ni khan sa lo kaung le lo so da so ja ba so amyan ayon ho la chai de pogu le po amyan ayon kaung me so yin tamay de ne kaung lo ya ma la ha la tamay de ne ma kaung nai mu amyan a myo myo ho la sha phwe ji ma kaung nai na myo atan ni ne le ba ho la tamay de ne kaung ma laအမေရနဲ့မကောင်းနိုင်ဘူးလို့အတံပေါင်းများစွာဟုတ်လားစီဒီပေါင်းများစွာဟုတ်လားယူပြီးနားထောင်မှအရသာခံမှအကောင်းရတာပဲအဲ့တော့ဒါကတော့လောကီအာယုံကာမဂုဏ်တွေပေါ့မြတ်စွာဘုရားရဲ့တရားကောင်းပြီလို့ဆိုလို့ရှိရင်အမေပြောင်းကြမလို့အစားတော့ကိုပဲဖြစ်စီဟုတ်လားဒီအစားကိုကြိုက်ပါလေဆိုရင်ဒီအစားကိုဆက်တိုက်ကျွေးနေဆက်တိုက်စားနေဘယ်နည်းစားနိုင်မလဲညှိငွေသွားမှာပဲနောက်တမေပြောင်းစားမှကောင်းတဲ့အကောင်းမျိုးလို့လောကအာယုံကာမဂုဏ်တွေသောတာဘုရားရဲ့တရားအကောင်ကတော့မဟုတ်ဘူးအမေပြောင်းစရာမလိုဘူးဒီတရားတမေတဲ့နဲ့ကိုပဲပြည့်စုံတော့တဲ့အကောင်မျိုးပဲ
With the worldly sense of pleasure you really need a variety to satisfy you even for the visual pleasure you need different things to look at you justDon't keep looking at it as one thing, even though it is a good thing to look at. You need to watch different things on television for the food. You cannot eat the same food, no matter how good, every day. You don't want to eat it after 2-3 times. You really need a variety. And all the worldly sense of pleasure, you really need different varieties because you get bored and tedious after a few days. But with Buddha's Dhamma pleasure,you will be enjoying it just one variety and for a long time you don't really need to look for any other variety it is the pleasure which is good with just one variety